ယူကရိန်းနိုင်ငံအရှေ့ပိုင်းမှာရုရှားတပ်တွေတိုက်ခတ်မှုတွေတိုးလာနေချိန်မှာပဲဒေသခံတွေအငြင်းဘေးလွရာထွက်ခွာကြဖို့လူဟန့်စ်ဒေသအုပ်ချုပ်ရေးမှူးရှာဟီဂဲဒေးကစနေနေ့မှာပန်ကြားလိုက်ပါတယ်။ဒေသရင်းမှာတော့လေကြောင်းအချက်တွေအဝေါ်တန်တွေစုနေနေတာပါ။လူဟန့်စ်ဒေသကချန်နေသေးတဲ့ဒေသခံ၃ပုံ၃ပုံလောက်ကိုရုရှားတပ်တွေကအလုံးရင်းနဲ့ထိုးစစ်ဆင်ဖို့လုပ်နေပြီလို့အုပ်ချုပ်ရေးမှူးကရုတ်တံကနေတတိပေးလိုက်တာဖြစ်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ဟာယူကရိန်းမြောက်ပိုင်းကအကြီးအကဲမျိုးတော်ဝိုက်ကတုတ်တက်တွေကိုပြန်ရုပ်သိမ်းပြီးအရှေ့ပိုင်းကိုတိုက်ဖို့လုပ်နေတယ်လို့ရှီယူတုံးတက်သူပြောနေတယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကလည်းရုရှားဟာယူကရိန်းတောင်ဘက်ခရိုင်းမီးယားကနေအရှေ့ဒွန်ဘတ်စ်ဘက်ကိုလမ်းပတ်အောင်လုပ်နေပြီးအဲ့ဒီတောင်ဘက်နဲ့အရှေ့ဘက်ကမှတိုက်ခတ်မှုတွေဆက်တိုးလုပ်လာမယ်လို့ခန့်မှန်းထားပါတယ်။ယူကရိန်းအရှေ့ပိုင်းဒွန်စ်နဲ့ဒေသမှာရှိတဲ့ကမာတော့စ်ဒူတာကိုတောက်ကြံလေးကမစ္စတာ20နဲ့တိုက်ခတ်တဲ့အတွက်လူ52ဦးနဲ့မင်းတွေဆုံးခဲ့ရပြီးအများအပြားဒဏ်ရာရခဲ့တာပါအခုလိုတိုက်ခတ်မှုကအရသာတွေပေါ်မှာတမင်တက်တဲ့တိုက်ခတ်တာဖြစ်ပြီးဒါဟာစစ်ညာရေးမှုဖြစ်တယ်လို့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကပြောလိုက်ပြီးကမ္ဘာကတိတိကျကျတုံ့ပြန်တယ်လို့ညွှန်ကြောင်းပြောပါတယ်ရုရှားကတော့ဒီဘူလိုင်ယုံတိုက်ခတ်မှုဟာတော့စကူမစ္စိုင်းနဲ့တိုက်ခတ်တာဖြစ်ပြီးရုရှားဘက်ကဒီလိုတာတူပြစ်မစ္စိုင်းဒုံးကျည်မျိုးမတုံးဘူးလို့မျက်စုပြီးယူကရိန်းဘက်ကိုအပြစ်တင်ခဲ့တာပါဒါပေမဲ့ကာဂွေးဆိုင်ရဲ့ defense blog website မှာတော့ရုရှားစစ်ရင်တန်းကလည်းဒီလိုမစ္စိုင်းမျိုးတယ်ဆောင်တော့တာတွေ့ရတယ်လို့ March 31ရက်နေ့ကဖော်ပြထားပါတယ်